မလေးရှားနိုင်ငံအနောက်ပိုင်းဖီရက်ပြည်နယ်ဘိုင်ဒေါ်လူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းမှာမြန်မာနဲ့ရိုဟင်ဂျာတရားနဲ့30နှစ်တယောက်ဟာကြာသာပတေးနေ့ညက30နှစ်တယောက်ဟာကြာသာပတေးနေ့ညက30နှစ်တယောက်ဟာကြာသာပတေးနေ့ညက30နှစ်တယောက်ဟာကြာသာပတေးနေ့ညက30နှစ်တယောက်ဟာကြာသာပတေးနေ့ညက30နှစ်တယောက်ဟာကြာသာပတေးနေ့ညက30နှစ်တယောက်ဟာကြာသာပတေးနေ့ညက30နှစ်တယောက်ဟာကြာသာပတေးနေ့ ဒီနေ့ကျွန်တော်တို့ကမလေးရှားနိုင်ငံကိုဖြစ်ပြီးသားတဲ့အတွက်မလေးရှားအာဏာပိုင်တွေကသူတို့ကိုလိုက်လံရှာဖွေဖမ်းဆီးမှုတွေအပူတပြင်းလုပ်ဆောင်နေပါတယ်မလေးရှားနိုင်ငံပြည်ရဲ့ရဲချုပ်ဒူတက်ယူဆရီဟာဆန်ဘာဆရီကတော့အခင်းဖြစ်ပေါ်လာတဲ့ပတ်သက်လို့မလေးရှားဘာသာစကားနဲ့အခုလိုပြောဆိုသွားခဲ့ပါတယ်
အခင်းဖြစ်ပေါ်မှုနဲ့ပတ်သက်ပြီးပြည်ရပ်ပြည်နဲ့ရဲချုပ်ပြောသွားတာကတော့ရိုဟင်ဂျာ130ကျော်ထွက်ပြေးသွားခဲ့ကြပြီးအဲ့ဒီလူတွေတဲကအသက်30အရွယ်အမျိုးသားတဦးကတော့ကားတိုက်သေးဆုံးခဲ့ကြအတီးပြုတ်နိုင်ခဲ့တယ်ဆိုပြီးပြောသွားခဲ့ပါတယ် လွတ်မြောက်သွားသူတွေကိုရှာဖွေဖို့အတွက်လာဝကရဲနဲ့ဌာနဆိုင်ရာအေဂျင်စီအသီးသီးကအင်အား290ကျော်တုံ့ပြန်လိုက်လံရှာဖွေနေကြပါတယ်လွတ်မြောက်သွားသူတွေဟာရိုဟင်ဂျာ136ယောက်ဖြစ်တယ်လို့လည်းမလေးရှားလာဝကကတော့အတည်ပြုပြောဆိုခဲ့ပါတယ်မလေးရှားနိုင်ငံထိန်းသိမ်းရေးစခန်းကနေရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးမှုဟာ ဒုတိယအကြိမ်ဖြစ်တယ်လို့လဲတာဝန်ရှိသူတွေကပြောပါတယ်2022ခုနှစ်အေဘီလာတုန်းကလည်းရိုဟင်ဂျာဒုက္ခသည်982ယောက်ကတော့ကီဒတ်ပြည်နယ်မြောက်ပိုင်းလူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းကနေထွက်ပြေးခဲ့ကြပြီးအဲ့ဒီတုန်းကလည်းရိုဟင်ဂျာ6ယောက်ဟာထွက်ပြေးရင်းအဝေးပြေးလမ်းမပေါ်မှာကားတိုက်ပြီးသေဆုံးခဲ့ပူပါတယ်ရှင်